တိုက်ချင်းပြစ်ပဲဒိဋ္ဌဒုံးကြီးအပါဝယ်ပဋိဒိဋ္ဌဒုံးကြီး၃စင်းကိုမြောက်ကိုရီးယားကဗုဒ္ဓနေကစမ်းသပ်ပြစ်ထုတ်လိုက်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။အမေရိကန်သမ္မတဘိုင်ဒန်ရဲ့အာရှခီးစဉ်အတွင်းဓမ္မမုတ်အဲဒီဝင်းကျင်မှာမြောက်ကိုရီးယားဟာတာဝေးပြစ်ဒုံးကြီးဓမ္မမုတ်နျူကလ িয়ার လက်နက်တရက်ကိုစမ်းသပ်ပြစ်ထုတ်နိုင်တယ်လို့အမေရိကန်တာဝေးရှိသူတွေကသတိပေးခဲ့ကြပါတယ်။အမေရိကန်သမ္မတဘိုင်ဒန်ခီးစဉ်အတွင်းမှာအဲဒီလိုမစမ်းသပ်ခဲ့ပေမဲ့ဂျပန်ကထွက်ခွာခဲ့ပြီးတဲ့နောက်12နာရီအကြာမှာအခုလိုမြောက်ကိုရီးယားကစမ်းသပ်ပြစ်ထုတ်လိုက်တာဖြစ်ပါတယ်။ပထမစမ်းသပ်ပြစ်ထုတ်လိုက်တဲ့ဒုံးကြီးက ICBM လို့အတူအဖြစ်သိကြတဲ့တိုက်ချင်းပစ်ပဲဒိတ်တဒုံးကြီးဖြစ်ပေါ်ရှိတယ်လို့တောင်ကိုရီးယားကပြောပါတယ်။ဒီဒုံးကြီးဟာအမြင့်ပင်540ကီလိုမီတာကနေအကွာဝေး360ကီလိုမီတာပြန်တန်းသွားခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဆိုပါတယ်။ဒုတိယဒုံးကြီးကတော့ပြန်တက်အပြီးမှာပြတ်ကျသွားခဲ့တယ်လို့ပြောပါတယ်။ဒုတိယဒုံးကြီးရောတတိယဒုံးကြီးပါတာတို့ပစ်ဒုံးကြီးတွေဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကဆိုပါတယ်။မြောက်ကိုရီးယားရဲ့စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့ 30F-15K အမျိုးအစား Jet တိုက်လေယာဉ်တွေပါဝင်တဲ့စီးရီးလက်ချင်းမှုတက်ကိုတောင်ကိုရီးယားကလေ့ကျင့်ခဲ့ပါတယ်။မြေပြင်ပစ်ဒုံးကြီးတွေကိုလည်းအမေရိကန်နဲ့တောင်ကိုရီးယားတို့ကပြစ်လွတ်လေ့ကျင့်ခဲ့ကြပါသေးတယ်။အခုလိုပြစ်လွတ်လိုက်တာကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကတောင်ကိုရီးယား၊ဂျပန်နိုင်ငံရဲ့ဝန်ကြီးတို့နဲ့အင်တာနက်ကနေတွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလိုစမ်းသပ်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ချုံးဖြတ်ချက်တွေကိုချိုးဖောက်တာဖြစ်တာကြောင့်ပြင်းထန်စွာရှုတ်ချကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာကြေညာခဲ့ပါတယ်။